ရက်တက်တပတ်နှစ်ပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်မှာစစ်ကောင်စီကရှမ်းမြောက်ဒေသကမြို့နယ်ရှစ်မြို့နယ်ကိုတင်းနှင်းတွေနဲ့ကစစ်အုပ်ချုပ်ရေးကျင်းညာလိုက်ပါတယ်။ဒီလိုကျင်းညာလိုက်တဲ့မြို့နယ်တွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းသာရေးကိုပုံမထိရောက်အောင်ဆောင်ရွက်နိုင်ဖို့အရှင်းမြောက်တိုင်းစစ်ဌာနချုပ်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးမာရှယ်လောအာဏာကျင့်သုံးဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရာအနှင်းလိုက်ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီကအခုလိုစစ်အုပ်ချုပ်ရေးကျင်းပလိုက်တဲ့ပုံမှာတော့ထူးခြားတဲ့ပြောင်းလဲမှုမရှိနိုင်ကြောင်းတအောင်ပလောင် PSLF TNLA တပ်ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုတုံ့ပြန်ပြောဆိုပါတယ
်။အမနစ်ကဆိုပြန်တဲ့စစ်အုပ်ချုပ်ရေးနဲ့တော့အမှားတော့ပြောင်းလဲထူးခြားသွားတာတော့မရှိဘူးပေါ့နော်။ဒီစစ်ကောင်စီကသူအာဏာသိမ်းကြတဲ့ကဒီစစ်အုပ်ချုပ်ရေးကိုကျင့်သုံးလာတာကြာပြီပေါ့လေနော်။သူဒီလိုမျိုးထုတ်ပြန်ခြင်းမထုတ်ပြန်ခြင်းကကျမတို့အတွက်ထူးခြားတာလည်းမရှိဘူးဆရာဟုတ်ကဲ့။
စစ်အုပ်ချုပ်ရေးအမိန့်ထုတ်တာအတွက် MNDA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံလီကြာဝင်းကလည်းအခုလိုပြောဆိုပါရယ်
။ဟုတ်ကဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်တိမ့်ပိုက်ထားနိုင်တဲ့မြို့ကိုဒီကတော့ကျွန်တော်တို့အုပ်ချုပ်ရေးရန်တရားတွေလည်ပဲနိုင်အောင်ကျွန်တော်တို့ကြိုးစားနေတယ်။ပြီးတော့ဒီရှင်းမြို့ကိုမာရှယ်လောချတာကတော့ကျွန်တော်တို့လည်းအလေးမထားဘူး။ပြီးတော့ပြောစရာလည်းမရှိပါဘူးပြန်တော့
။စစ်အုပ်ချုပ်ရေးကျင်းပလိုက်တဲ့မြို့နယ်တွေမှာကုတ်ခိုင်ကွန်းလုံနမ်ခန်မူဆယ်လာရှိုးသိန်းဒီနဲ့ကိုကက်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကကုန်းချမ်းနဲ့လောက်ကင်စားတဲ့မြို့နယ်တွေပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာတော့နမ်ခမ်းမြို့သိန်းဒီမြို့နဲ့ကွန်းလုံမြို့တွေကိုညီနောင်မဟာမိတ်တပ်တွေကထိန်းချုပ်ထားပါတယ်။အရင်ကစစ်အုပ်ချုပ်ရေးကျင်းပထားတဲ့မြို့နယ်44မြို့နယ်ရှိတာဖြစ်ပါတယ်။ဒီမြို့နယ်တွေဟာရန်ကုန်တိုင်း၊ပဲခူးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်းနဲ့ကရင်၊ကယား၊ချင်းနဲ့မွန်စတဲ့ပြည်နယ်တွေမှာရှိနေတာပါ။ဒီကနေ့မှပိုင်းမှာတော့ TNLA နေရာယူထားတဲ့နမ်ခမ်းမြို့ရဲစခန်းကိုစစ်ကောင်စီရဲ့စခန်းတပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာရှိကြောင်း TNLA ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ဒီကနေ့တိုက်ပွဲဖြစ်တာတော့သတင်းတော့မတက်လာသေးဘူးကွနော်။ဒါတိုက်ပွဲတော့ငြိမ်နေတယ်။အထူးခြားတာကဒီနေ့မနက်ဆိုဒီအဓိကနမ်ခမ်းပေါ့နော်။ကန်တိကုန်းမှာနေတဲ့စစ်ကောင်စီတကဒီTNLA တပ်ဆွဲထားတဲ့သူရဲ့မြို့မရဲစခန်းကိုပစ်တာလို့ပြီးရင်ဟုတ်ပဲအနောက်ချမ်းမှာရှိတဲ့ကြေးရွာတွေပေါ့နော်သူတို့အဘက်ကိုသူတို့ကလည်းနဲ့ကြေးတွေပြစ်တာတည်းရှိတယ်အများကြီးပြစ်လို့ဒေတာခံတွေဖြည်တာတို့အလိုမျိုးနေအိမ်တွေဖြည်တာတို့တော့ရှိတယ
်လက်တလုံးမှာတော့နေအိမ်သုံးလုံးပျက်စီးကြောင်းသတင်းရပေမဲ့လူအထိကိုက်သတင်းတော့မရသေးကြောင်းပြောပါတယ်စစ်ကောင်စီနဲ့ TNLA တက်ကြမှာတော့တီဘောနဲ့နောင်ချိုမြို့နယ်အတွင်းမှာအရင်ရက်တွေကတိုက်ပွဲတွေပြင်းထန်ခဲ့တာပါစစ်ကောင်စီနဲ့ MNDA ကြားမှာတော့ဒီနေ့ထူးခြားတိုက်ပွဲမရှိကြောင်း MNDA ပြန်ကြားရေးတာဝန်ခံလီကြဝင်းကပြောပါတယ
်။ဟုတ်ကဲ့ဒီထူးထူးတူးတော့မရှိသေးပါဘူးပြန်မစီတိုက်ပွဲတင်းရလေ
။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စနေရက်နေ့အထိလောက်ကိုင်းဒီပါစင်ဂျော်မှာတိုက်ပွဲဖြစ်ပွားနေကြောင်းပြောဆိုထားပါတယ်
။ဒီနေ့ထိတွေ့တိုက်ပွဲဖြစ်ပွားမှုအစီအနေကတော့ဒီနေ့စနေရက်နေ့ညပိုင်းအထိပေါ့ဒီရှမ်းပြည်နယ်ရှေးမြောက်ဘက်ပါကျွန်တော်တို့ကိုကန့်ထေတာပေါ့ပါစင်ဂျယ်နားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာရှိတယ်။တမ်ဘော်အနေနဲ့ထိန်းသိမ်းဆောင်ရွက်လည်းရှိတယ
်။ဗိုလ်ချုပ်စော်မင်းထွန်းကတော့လေကြားမှတ်တိုင်125အနီးမှာရှိတဲ့စစ်ဆောင်စခန်းကို MNDA ကဝင်ရောက်ပစ်ခတ်ခဲ့ကြောင်းကွန်းလုံးမှာတော့တမ်ဘော်ကစစ်ပြူဟာအရဟပေးထားတဲ့နေရာကို MNDA ကဝင်ရောက်ဓာတ်ပုံရိုက်တာရှိကြောင်းနဲ့သိန်းဒီမှာတော့တမ်ဘော်ကနေပြည်တော်စုမွေးကိုဆက်လက်ဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောဆိုထားပါတယ်။MNDA ကတော့ကွန်းလုံမျိုးနဲ့ကွန်းလုံခြေဆိုင်စစ်ဗျူဟာကိုအလုံးစုံတိမ့်ပိုက်ထားပြီးချစ်ချောင်းတရင်ထုတ်ပြန်ထားတာပါရှမ်းမြောက်ဒေသမှာစစ်ပွဲတွေပြင်းထန်နေချိန်မှာပဲပြီးခဲ့တဲ့တနင်္ဂနွေနေ့ညကရှမ်းပြည်နယ်ရှိပိုင်းမိုင်းဆက်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းမှာလက်နက်တိုက်ပောက်ကွဲမှုဖြစ်ခဲ့ကြောင်းဒေသခံတို့ကဆိုပါတယ်ခုန
နိုင်ကြီးကျွန်တော်ပဲတင်ရယ်ဖြစ်တာကတန်ကျက်ကအေးဟာဒီလက်နက်တွေလည်းထားထားနေတာဒီနိုင်ကတနိုင်တော့တော့ပေါ့လာကြတယ်ဒီပေါ့ကွာဒီနီးနီးပေါ့အတနေရမယ်ကွာအဲ့ဒီတက်ကြကြတော့တရားကိုဒီမြေမြန်မာဆိုပေမဲ့ဟိုအဲ့လာကိုကြွားရင်ရှိရကြာရရေကဒီကြတော့နဲ့လာပဲနဲ့မျိုးသတိရအဲ့လာပဲဒီမှာ
ဒီပေါ့ကွဲမှုမှာအရသာထိခိုက်တာမရှိကြောင်းနဲ့တက်တွင်းထိခိုက်မှုကိုတော့မသိရကြောင်းဆိုပါတယ်လောလောဆယ်မှာတော့ဒီလက်နက်တိုက်ပောက်ကွဲမှုဟာဘာကြောင့်လဲဆိုတဲ့အကြောင်းရင်းမသိရသေးပါဘူး။ဒီလ9ရက်နေ့ကလည်းချင်းပြည်နယ်ပန်ဝါချေဆိုင်ပြည်သူစစ်တပ်စခန်းမှာလက်နက်ကိုတောင်တစ်ခုမီးလောင်ပောက်ကွဲမှုဖြစ်ခဲ့ပါသေးတယ်။ အဲ့ဒီပေါက်ကွဲမှုကတော့လျှက်စစ်ဝါယာရှော့ကြောင့်ဖြစ်ကြောင်းသတင်းထွက်ပေါ်နေပါတယ်ခင်ဗျာ။